မွန်ပြည်နယ်စိုက်ထိုတထုံဘီလင်းဘတ်ဒီမှာပကိုးတိုင်းဝေါ်မြို့နယ်ကနေထွက်လာတဲ့စစ်ကောင်စီရင်တန်းကိုကယန်လန်လေကရင်အမျိုးသားလူမျိုးရေးတပ် နောက်ပြီးတော့ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကမေလ10ရက်နေ့တနေ့ထဲမှာပဲတိုက်ခိုက်မှု3ချိန်လုပ်ခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ကရင်မျိုးသားအစည်းအရုံးရဲ့လက်အောက်ခံတပ်တွေဖြစ်တဲ့
KNL ကရင်မျိုးသားလူမျိုးရေးတပ်တပ်မဟာပြင်းနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာ မွန်ပြည်နယ်စိုက်ထုံတထုံဘီလင်းဘတ်တွေမှာမေလ10ရက်နေ့မနက်7:00နာရီတော့အချိန်လောက်ကလေးက
စစ်ကောင်စီရင်နှန်းကိုတုံးချိန်ခြုံခိုတိုက်ခိုက်မှုမိုင်းခွဲမှုတွေလုပ်ခဲ့ကြောင်းတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောထုကအခုလိုပြောပြပါတယ်။ဒီမောပကန်းထွက်လာတဲ့ဟာမှာကျွန်တော်တို့ဒီမြေမောဆက်တနိုင်ကြကြမှာဖြစ်တာ။KNL နေရာနေပြီးတော့ဒီကင်းစပိုးကြီးရွာမှာအင်းမိုးကြီးရွာအဝင်နားလေးမှာမှာခြုံခိုပြီးတော့တိုက်ခိုက်တာမှာ။တမဟာဒီတိုက်ရင်သုံးပေါ့နော်။အဲ့ဒါကြတော့တိုက်
ยาเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี
ဒီလဆယ်ရည်နှစ်မနက်ကတည်းကပဲခူးတိုင်းဝေါ်မြောက်ကနေထွက်လာတဲ့စစ်ကောင်စီကဆယ်ပြီးကျော်ပါတဲ့ရင်းနှီးဟာမွန်ပြည်နယ်ထဲမှာကရင်မျိုးသားလူမျိုးရေးတက်နဲ့ပူးပေါင်းတက်တည်းရဲ့ချုံခိုတိုက်ခိုက်မှုတွေခံခဲ့ရတယ်လို့ဆိုပါတယ်။မိုင်းခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီရင်းနှီးအပြည့်အစုံရှိတယ်လို့လည်းကရင်ယူဘက်ကပြောပါတယ်။ စစ်ကောင်စီဘက်ကတော့အခုလိုမျိုးစစ်ရင်တန်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်လာတယ်တော့မရှိသေးပါဘူး။ဝေါ်တိုက်ထုတ်ကလမဘော်မှာစစ်ကောင်စီတပ်တွေနဲ့ကရင်ယူတပ်တွေဟာမကြာခဏပြစ်ခတ်မှုတွေလည်းရှိနေပါတယ်။ဒီလဇန်းနှုန်းကလည်းစစ်ကောင်စီတွေတက်ဆွဲထားတဲ့အင်ကပိုကျေးရွာကကင်းစကန်တစ်ခုကိုကရင်ယူဘက်ကတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့မလာတုန်း ကျေးရွာတက်မှာလာခဲ့ပြီးစစ်ကောင်စီနဲ့နေကြောင်တက်တွေဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်ကနေပုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါလေကြောင်တိုက်ခိုက်မှုတွေနဲ့ရွာတွေကိုလက်နက်ကြီးကြီးစံတွေတက်ရောက်တဲ့အတွက်မုံနဲ့ကရင်ပြည်နယ်နေဆက်ကကျေးရွာပေါင်း10ကျော်လောက်ကဒေသခံတပေါင်းလောက်ဟာမလ20ရက်နေ့ကစပြီးဒီကနေ့ထိအိုးအိမ်တွေကိုပစ်ပြီးအခုချိန်ထိထွက်ပြေးတိမ်းရှောင်နေရ Nasi Kosang Dora, Potapi, don't you are in the locale, so be, taking Luke in your prega, you're so good, I think.